ကချင်စစ်ဘေးရှောင်ဒုက္ခသည်တွေနေရရင်မှပြန်လဲအခြေချနိုင်မို့ဆိုရင်ကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေကိုတားဆီးနိုင်မှဖြစ်မယ်လို့စစ်ရှောင်ဒုက္ခသည်တွေကိုကုညီကယ်ဆယ်ရေးတွေလှုပ်ဆောင်ပေးနေတဲ့အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေစစ်ရှောင်စခန်းမှာအခုလိုခိုလုံနေရတာဟာယာယီကိစ္စသာဖြစ်တယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကကချင်ပြည်နယ်မြစ်ကြီးနားမြို့စိန့်ဂျိုဇက်စ်ကက်သလစ်စစ်ရှောင်ဒုက္ခသည်စခန်းမှာဒီကနေ့ပြောဆိုခဲ့ပြီးကုညီကယ်ဆယ်ရေးအဖွဲ့တွေကအခုလိုပြောဆိုလိုက်ကြတာပါ။အကြောင်းဆောင်ကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ
်။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အဖွဲ့ဟာအောက်တိုဘာ19ဒီကနေ့နေ့လယ်ပိုင်းကမြကြီးနားမြို့ပါလာနာအရက်မှာရှိတဲ့စိန့်ဂျိုးဆက်ကက်သလစ်အသင်းတော်ကဖွင့်လှစ်ထားတဲ့စစ်ရှောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေအတွက်အထောက်ပံ့ပစ္စည်းတချို့ကိုပေးအပ်ရင်းဒုက္ခသည်စခန်းထဲဖွင့်လှစ်ထားတဲ့ရိုးရာရက်ကန်းစင်တွေကိုတွားရောက်လေ့လာခဲ့တာပါ။ဒုက္ခသည်တွေစစ်ရှောင်စခန်းမှာအခုလိုခိုလုံနေကြရတာဟာယာယီကိစ္စသာဖြစ်ပြီးမိမိတို့နေရရင်းမှအ мян ပြန်ပြီးအခြေချနိုင်အောင်အစိုးရဘက်ကစ조사လုပ်ဆောင်သွားမယ်လို့ဒေါအောင်ဆန်းစုကြည်ကစိန့်ဂျိုဆက်စစ်ရှောင်စခန်းမှာပြောသွားပါတယ်။ကျွန
်တော်တို့ရဲ့အဓိကအကြံဉာဏ်ကတော့အလုံးဟာကိုယ့်ရဲ့ကိုယ့်ရမှာကိုပြန်ပြောအေးချမ်းရဲ့ကွန်ပျူတာတက်ဆိုနေနိုင်ဖို့ပဲဖြစ်ပါတယ်။ဒီလိုစခန်းလေးကိုလာတယ်ဆိုတော့တခဏပဲလို့ပဲစိတ်ထားအမြဲစိတ်ထဲမှာထားနေချင်ပါတယ်။ဒီလိုစခန်းလေးဆိုတာရေရှည်နေဖို့စခန်းလေးမဖြစ်တဲ့မှာဘူး။ဒီလိုစိတ်ဓာတ်တွေလည်းကျွန်တော်တို့ရှိတဲ့မှာငါတို့ရောငါတို့ရံငါတို့ရောပြစ်ခဲ့ရပြီဆိုတဲ့စိတ်ဓာတ်တွေမဟုတ်ခဲနဲ့ခဏတစ်ခေတ်ပြစ်ခဲ့ရပြီဒါနဲ့တစ်ချိန်တစ်ခါမှပြန်ပြီးတော့တို့ရဲ့ရရွာတွေကိုတို့ပြန်နေထူတော်မယ်တို့ရဲ့ရရွာတွေရဲ့မိညာရေးအတွက်တည်တန်းခံရေးအတွက်ဖွံ့ဖြိုးရေးအတွက်ငါတို့ဝိုင်းလို့မယ်ဆိုတော့အဲ့လိုစိတ်တွေကိုမွေးမြူအားပေးဖို့လည်းအင်တာမှာအရေးကြီးပါတယ်ကျမတို့အနေနဲ့အဲဒီလိုနေရာရှိဆုံးခွာသွားတဲ့ပြည်ပြည်သားများဒီလိုပုံစံနဲ့စခါမှနေနေရတာလုံးဝမသိမြောက်ပါဘူးအများဆုံးကိုယ့်ရကိုယ့်ရမှာကိုယ်အေးအေးချမ်းချမ်းခွင့်ပြုတွတ်တက်စွာနေနိုင်ဖို့အတွက်ကိုကျမတို့လူလာပါတယ်။ဒီဟာအတွက်လည်းအတတ်နိုင်ဆုံးစ조사တော့မှာပါ။စ조사တဲ့နေရာမှာလည်းကျမတို့ဒီကာယကံရှင်များကိုယ်တိုင်ကနေပြီးတော့ဝိုင်းဝန်းပြီးတော့ကူညီပေးကြပါလို့မေတ္တာရခိုင်နေတယ်။ဒီကုန်းချုပ်ပဲ
။ဒေါန်ဆန်းစုကြည်ရဲ့အခုလိုပြောဆိုချက်ကိုကြားရတဲ့ဒုက္ခသည်တွေကစိတ်အင်အားဖြစ်မိတယ်လို့ပြောဆိုကြကြောင်းဒီကနေ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ဂယုနာလူမှုစည်းလုံးညီညွတ်ရေးအသင်းကမဆိုင်နုကပြောပါတယ်။
IDP ဘက်ကတော့ဘာမှတင်ပြခွင့်မရှိဘူးပေါ့နော်အဓိကတော့ကျွားတော့ IDP ကမှာပြီးမှ IDP ရဲ့ base ကပြောသွားတယ်ပြီးတော့ကမှာပဲတက်တက်လုံးနေနေဆိုရဲစိတ်ထားတွေမထားဖို့အတွက်ပေါ့နော်ဒီချင်းချင်းကြရင်ကိုယ့်ရဲ့ရိုက်ရွာပြန်ရမယ်ဆိုရဲစိတ်ဓာတ်ကိုအမြဲတမ်းထားဖို့အတွက်ပေါ့ဒီမှာကျွားအားပေးသွားတယ်ပေါ့ဒါတော့တကယ်လည်းပြောတင်တဲ့စကားလုံးတွေလို့မြင်တယ်ပေါ့နော်အဲဒီလို IDB တွေကိုလည်းတော်တော်များများကိုမြင်ကြည့်တယ်ပေါ့သူတို့အနေနဲ့လည်းခွန်အားရတယ်လို့ပြောကြတယ်ပေါ့
စစ်ရှောင်စခန်းတွေဟာယာယီကိစ္စသာဖြစ်တယ်လို့ဒေါ်စုကပြောပေမဲ့လက်တွေမှာတော့ကချင်စစ်ရှောင်ဒုက္ခသည်တွေနေရရင်မှပြန်အခြေချဖို့ဆိုရင်စစ်ပွဲတွေကိုတားဆီးနိုင်မှဖြစ်မယ်လို့မဆိုင်နုကထောက်ပြပါတယ
်အဲ့တော့ဒါကတော့အဓိကတော့ဘယ်လိုပြောမလဲစစ်ပွဲတွေစစ်ပွဲရဲ့နေရာမှာဒီစစ်တပ်နဲ့ကျွန်တော်တို့ကချင်ဒီကဲအင်းနဲ့ဆိုတော့သူတို့ကြားမှာစစ်ပွဲမဖြစ်နိုင်ဖြစ်ရှိတဲ့အခြေအနေပေါ့အဲ့ဒီချင်းကြမှာအဓိကတော့ပြန်နိုင်ဖို့အလားအလာရှိနေပေါ့အဲ့ဒီတကယ်တကယ်လက်တွေ့မှာကျတော့ IDP တွေတချို့ရွာတွေမှာရှိသေးတယ်ပေါ့အဲ့မျိုးဆိုရင်လမ်းမှာချင်းချောက်တာတို့ဘာလို့အဲ့လိုမျိုးတော့ရှိသေးတယ်ဆိုတော့အနည်းဆုံးတော့ခဏပြောရဲလုံချုံစစ်ချရတဲ့အခြေအနေပေါ့နော်အဲ့ဒီအခြေအနေမှာပြန်နိုင်တဲ့အခြေအနေလို့ကျမတို့မြင်နေပေါ့စစ်ပွဲတွေမရှိတဲ့အချိန်မှာပြီးတော့သူရဲ့ရက်ရွာတွေမှာခန်းကြီးချထားတဲ့တပ်ခန်းကြီးပေါ့နော်အဲ့ဒါကြီးရစ်တင်းသွားတဲ့အချိန်မှာပြီးတော့ဒီမိုင်းကိစ္စတွေကိုလုံးဝကိုရှင်းလင်းနေတဲ့အချိန်နဲ့အရှင်းအထည်ပေါ့နော်ဖြစ်နေတယ်ဆိုတော့ပူပြီးမှသူတို့အတွက်ကစစ်ပြီးတန်းအတွက်လုံးလို့ရပြီဆိုတဲ့ပုံစံဖြစ်နေပေါ့
ကချင်ဒေသမှာ2011ခုနှစ်တည်းကစာပြီးတကြော့ပြန်ဖြစ်လာတဲ့စစ်ပွဲတွေကြောင့်စစ်ရှောင်ဒုက္ခသည်စခန်း6ခုမှာဒုက္ခသည်ပေါင်း3000ကျော်ဝန်းကျင်ရှိနေပါတယ်ခင်ဗျာ